လူသားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက် 2016 ခုနှစ်ထဲမှာအောင်မြင်မြင်လှုပ်ဆောင်နှံခဲ့တဲ့သိပ္ပံနဲ့နည်းပညာရဆိုင်ယာတီထွင်ကြံစမှုတွေအကြောင်းကိုသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါမယ်။ထူးခြားတဲ့အောင်မြင်ဆုံးလို့ပြောနိုင်တဲ့တစ်ခုကတော့ Immune Engineering နည်းပညာနဲ့ကိုယ်ခန္ဓာအကောင်းစီတဲ့မျိုးဗီဇရအောင်ထုတ်တဲ့နည်းပါ။
ကိုယ်ခန္ဓာကောင်းဖို့အဓိကလုပ်ပေးတဲ့တီလင်ဖိုဆိုက်လို့ခေါ်တဲ့တီဆဲမထုတ်နိုင်တော့တဲ့သွေးကင်ဆာဝေဒနာရှင်ကလေးကိုစမ်းသပ်ကုသရကနေအောင်မြင်ခဲ့တာဖြစ်ပါတယ်။သွေးကင်ဆာဖြစ်တဲ့ကလေးမလေးတယောက်ကကင်ဆာဆီးဗေဆေးမှာမတိုးတော့ဘူး။အဲ့ဒီအချိန်မှာတီဆဲလို့ခေါ်တဲ့သွေးတွေကိုဒီအန်အေကိုဗိုင်းရပ်စ်စဲလ်တစ်ခုနဲ့တွဲပြီးတော့ထည့်ပေးကြည့်လိုက်တာမှာကလေး င်းမှာကဲနိုင်ခဲ့ပြီလို့ဒါအလွန်တရာမှကောင်းတဲ့စိတ်ပညာနည်းပညာတစ်ခုလို့ပြောနိုင်ပါတယ
်နောက်တစ်ခုကအပင်တွေမှာယောဂပိုးကြတာနဲ့ရာသီဥတုဒဏ်ခံနိုင်အောင်အထွက်တိုးအောင်မျိုးပီစဂျင်းကိုပြုပြင်ပေးနိုင်တာပ
ါ gene editing လို့ခေါ်တဲ့ဒီဝါစီစခွဲထုတ်မှုနည်းပညာနောက်9နှစ်လောက်အတွင်းမှာစပြီးတော့သုံးတော့ပါမယ်။သီးနှံတွေအထွက်တို့အောင်မျိုးကောင်းမျိုးတန်ရအောင်စီစစ်ပြီးထုတ်နိုင်တာကြာပါပြီ။ဒါပေမဲ့အပြင်ရခဲ့လိုက်တဲ့ DNA ပေါ့နော်ဒီ gene ဟာပြလုံးဝပြောင်းမသွားတဲ့အတွက်ဒီအစားအသောက်တွေမှာလူရင်းနဲ့မတင့်တော်တာတွေအများကြီးပဲ။အခု DNA ကို edit လုပ်ထားတဲ့ဟာအလူလိုပြောက်သွားတယ်။ဆိုတော့မူလတဘာဝအတိုင်းမျိုးကောင်းမျိုးတန်ပြန်ထုတ်နိုင်တဲ့နည်းပညာပေါ့နော်။
speech technology လို့ခေါ်တဲ့ smartphone တွေမှာစကားပြောကိုစာဖြင့်နဲ့ပြောင်းပြီးရေးပေးနိုင်တဲ့နည်းပညာကိုတီထွင်နိုင်ခဲ့ပါတယ်
။လက်နဲ့နှိပ်ပြီးတော့စာရိုက်တာစာပို့တာ Facebook လို့ရတာကြားတယ်။အခုဆိုလို့ရှိရင်ဘာသာစကားတော်တော်များများနဲ့စာအဖြစ်ပြောင်းပြီးတော့ပြောလို့ရပါပြီ။ဥပမာတရုတ်အခေယာရိုက်ရတာခက်တယ်။ Baidu ဆိုတဲ့ app နဲ့စကားပြောလိုက်လို့ရှိရင်ရိုက်ပြီးသားမေးပြီးသားဖြစ်နေပါပြီ။ကျွန်တော်မျှော်လင့်တာကတော့ဗမာစကားနဲ့ပြောပြီး Facebook ပေါ်ကိုတင်နိုင်ပြီဆိုလို့ရှိရင်တော်တော်ကိုတွင်တွင်ကျဲကျဲသုံးလို့ရလိမ့်မယ်လို့ထင်ပါတယ
်။အာကာသသွားဒုံးပြန်တွေကိုအခုခါမှာပြန်ပြီးသုံးလို့ရအောင်လုပ်လာနိုင်ပါပြီ
။ခုနှစ် April လလောက်က SpaceX ဆိုတဲ့ပုဂ္ဂလိကကုမ္ပဏီနဲ့ NASA နဲ့တွဲပြီးတော့နည်းပညာတစ်ခုထွင်ပါတယ်။ဒုံးပြန်တစ်ခုကိုလွတ်တင်တဲ့အခါဒုံးပြန်ရဲ့ပထမအဆင့်ကအလကားပြစ်လိုက်ရတယ်။ဟုတ်ကဲ့ရေထဲကိုပြုတ်ကျပြီးပြတ်သွားအခု SpaceX ကနေပြစ်လိုက်တဲ့ပထမအဆင့်ဒုံးပြန်ကြီးကအပေါ်ရောက်သွားပြီးဒုတိယအဆင့်နဲ့ကွဲသွားပြီးတော့ဒုတိယအဆင့်ကတော့ကမ္ဘာပတ်လမ်းတို့ဂျိုပတ်လမ်းတွေကိုဆက်သွားတဲ့အချိန်မှာဒီပထမအဆင့်ကိုနောက်တစ်ခေါက်ပြန်သုံးနောက်တစ်ခေါက်တည်းမကောက်အခေါက်50လောက်သုံးလို့ရအောင်ထွင်လိုက်ပါတယ်ဒုံးပြန်တစ်ခုကိုအရင်တော့လွှတ်လို့ရှိရင်တန်း60လောက်ကုန်မဲ့အစားအခုစမ်းအစိတ်လောက်40ရာခိုင်နှုန်းလောက်ကုန်ကြစီအရန်တက်တာသွားပါတယ
် AI နည်းပညာရဲ့မှာဆက်ရုပ်တစ်ခုကနေနောက်တစ်ခုကိုနည်းပညာဖလှယ်ပေးနိုင်အောင်လဲလှုပ်လာနိုင်ပါပြီ
နောက်3 4 5နှစ်လောက်ဆိုလို့ရှိရင်အစီဝါနည်းပညာဆက်ရုပ်နည်းပညာတော်တော်ကိုအဆင့်တိုးတက်လာပြီးဆက်ရုပ်တစ်ခုနဲ့တစ်ခုအချင်းချင်းဆက်တွေ့ပြီးတော့နည်းပညာဖလှယ်ပြီးတော့ပို့ပြီးဆွမ်းဆောင်နိုင်တဲ့ဆက်ရုပ်တွေဖြစ်လာကြပါမယ်ဆက်ရုပ်ကိုတင်ပေးဖို့အတွက်ကိုရေးရတဲ့ကွန်ပျူတာသင်္ကေတပရိုဂရမ်တွေကခက်ပဲရှုပ်လဲရှုပ်ပါတယ်အခုကျတော့ဆက်ရုပ်တစ်ခုကိုတင်ပေးလိုက်လို့ဒီပရိုဂရမ်ရပြီဆိုလို့ရှိရင်နောက်ဆက်ရုပ်တွေကိုနည်းပညာဖလှယ်တဲ့စနစ်ကိုဒီနှစ်ထဲမှာအောင်မြင်စွာတည်ဆင်းနိုင်တယ်
လူတယောက်ရဲ့ DNA ကိုလွယ်လွယ်ကူကူသိအောင်လှုပ်ပေးနိုင်တဲ့ apps တွေပေါ်လာပြီးမှကျန်းမာရေးအတွက်ကသတင်းကောင်းတစ်ခုပ
ါ DNA နည်းပညာအလွန်တိုးတက်လာပြီးတော့တော်တော်ကိုလွယ်အောင်စီစစ်နိုင်ပြီးဖြစ်တဲ့အတွက်လူတုံးချင်းစီရဲ့ဒီဇီဝသင်္ကေတ DNA ကိုအရင်တော့ဒေါ်လာ9000တပေါင်းလောက်နဲ့ဝယ်ရမယ့်အစနောက်ချိန်ဒီ online ပေါ်ကနေပြီး app တစ်ခုကိုဗမာငွေတောင်းတန်းလောက်နဲ့ဝယ်လို့ရမယ်လို့သူတို့မှန်းထားပါတယ်ဒီနှစ်ထဲမှာဒါကိုစပြီးတော့ကြိုးစားတာအောင်မြင်လာပါပြီတော်တော်ကိုတန်ဖိုးရှိပါတယ်ဒီ DNA ဇီဝသင်္ကေတငွေရပါသင်္ကေတဖြစ်တဲ့အတွက်ဘာယောဂဖြစ်ဖို့များတယ်ဘယ်လိုကွာကွယ်ရမယ်ဆိုတာကိုလူတိုင်းကိုစီစစ်ပေးနိုင်တဲ့အတွက်ပို့ပြီးတော့အသက်ရှင်ပို့ပြီးတော့ကြားမှာတန်သွန်းလာကြမယ်လို့ဟောကိန်းထုတ်ထားပါတယ်
American နိုင်ငံ New York ပြည်နယ် Buffalo မှာဈေးသက်သာပြီးလျှက်စစ်စွန့်ရင်ကိုပို့ပြီးထုတ်ပေးနိုင်တဲ့နေစွန့်ရင်သုံးဆိုလာပြားတွေကိုထွင်နိုင်ပါပြီ
။ခေါင်းမိုးပေါ်မှာတင်ထားတဲ့ဆိုလာပြားတွေကအခုခါမှာတရက်စစ်အားတစ်ဝက်ရဖို့အတွက်$5။ဒါပေမဲ့ New York ပြည်နယ် Buffalo ကဆိုလာမြို့တော်လို့ခေါ်တဲ့နေရာမှာစက်ရုံကြီးတစ်ခုစောက်ပြီးတော့ High Efficiency Solar Panels ပေါ့နော်။စွန့်အင်နဲ့ဆိုလာပြားထုတ်လို့ရမှာသူကအရင်က $5ကုန်မဲ့အစားအခု $2အောက်ကိုရအောင်လုပ်နိုင်ပါပြီအစားအပေါင်းများစွာတာလွန်ပြီးတော့ဈေးလဲအရန်ထိုးလာပါတယ်ဒါကြောင့် megawatt မြောက်များစွာထိုးပေးနိုင်တဲ့ဆိုလာပြားကိုဈေးပေါပေါနဲ့ဖန်တီးနိုင်ပြီဖြစ်ပါတယ်ဒါဒီနှစ်အတွင်းမှာကိုစပြီးတော့ဒီဈေးချူချူနဲ့ဒီနိုင်ငံမှာရောင်းနိုင်မယ်ထုတ်နိုင်မယ်လို့မျှော်လင့်ထားပါတယ်
Slack လို့ခေါ်တဲ့လုပ်ငန်းခွင်သုံး software ကတော့ email နဲ့ပို့နိုင်ရမယ့်အချိန်ကို short ချပေးနိုင်တာမို့လုပ်ငန်းခွင်မှာပို့ပြီးအဆင်ပြေစေပါတယ
်။ယုံနေမှာ data တွေအများကြီးတင်ထားရတဲ့ဟာနောက်ကွန်ပျူတာတစ်ခုပို့ဖို့အတွက်ဆိုလို့ရှိရင် hard drive တစ်ခုကနေ now hard drive တစ်ခုကိုပြောင်းပြီးပို့မယ်အစား Slack လို့ခေါ်တဲ့နည်းပညာတစ်ခုနဲ့ data တွေကိုရုံတူရုံသားအချင်းချင်းချက်ချင်းဖလှယ်နိုင်လောက်အောင်လုပ်နိုင်တဲ့နည်းပညာတစ်ခုထွင်ခဲ့ပါတယ
်။ Tesla ကုမ္ပဏီရဲ့တီထွင်မှုတစ်ခုကတော့လျှက်စိတ်ကားတွေမှာ software တွေကိုအဆင့်မြင့်ပေးပြီး autopilot အလုံးလျောက်မောင်းနိုင်အောင်လုပ်ပေးတာဖြစ်ပါတယ်
။ဒီနေ့ထဲမှာပဲ autopilot ကလျှက်စိတ်ကားထုတ်တဲ့ဒီအမေရိကန်နိုင်ငံနာမည်ကြီးတဲ့ Tesla ကုမ္ပဏီကအဲ့ဒီလျှက်စိတ်ကားက$300,000လောက်တန်ဖိုးရှိပါတယ်။ဒါပေမဲ့အဲ့ဒီလျှက်စိတ်ကားမှာပဲ$45,000လောက်ပို့ပေးလို့ရှိရင်ကင်မရာရဲ့ရေဒီယိုရဲ့ digital electronic နဲ့ထိန်းထားတဲ့ computer နဲ့ထိန်းထားတဲ့ brake တို့ lever တို့ steering ကိုတပ်ပြီးလိုက်တဲ့အခါကျလို့ရှိရင် driver မလိုတော့တဲ့မောင်းတူမဲ့လျှက်စိတ်ကားဖြစ်သွားပြီပေါ့။ခီးတဲ့တင်လေးမြန်ကြီးတွေပြီး autopilot နဲ့မောင်းတာခုကားတွေမှာတုံးဖို့အတွက်စဒီတော့ဆိုင်ပြင်းနေပါပြီ
။လေထဲကနေဆွမ်းအားကိုယူပြီးပို့အသုံးတည်တဲ့ Wi-Fi စက်တစ်မျိုးကို American နောက်ဖက်ချမ်း Washington တက္ကသိုလ်ကတီထွင်နိုင်ပါပြီ
။ Seattle မြို့ Washington တက္ကသိုလ်ကနေပြီးတော့တရက်စစ်လုံးဝမသုံးရလောက်အောင်ကောင်းတဲ့ Wi-Fi စက်တစ်ခုကိုထွင်လိုက်ပါတယ်။အဲ့တော့ဒီ Wi-Fi စက်နဲ့ Cellular ဖုန်းတို့ Laptop တို့ Tablet တွေကိုတရက်စစ်မီဂျိုးနဲ့ Charging တွင်းစရာမလိုတော့ဘဲနဲ့ Wi-Fi ကနေပြီးတော့ Wire ကျိုးမှာပါပဲနဲ့ชาร์จิ่งตื้นโหลเลยยาบาบิ Wi-Fi 63เนี่ย TSS ประมาณน่ะแหละมันโหลดแล้วก็ผิดตัวได้นี้ปัญญาดินี่ทวินแก่บาได้ Wi-Fi Swan In ကို TSS จะชาร์จิ่งยาอ๋องเปียงไล่แก่นี้ปัญญาโหลပြောနိုင်ပါတယ
်ดร.ปริตาติงเนี่ยပြောจ้าขึ้นเลยเป้ดีตะเร็งแบบด้วยไต่ปันเนี่ยนี้ปัญญากันน่ะกูดีมาเว้ยยันหน้าไล่ไปอ่ะสิแล้วรอบบัดมาเปลี่ยนไปส่งจ้าอุ้มเลยเนาะ